哦，မြန်မာနိုင်ငံအင်ဂျင်နီယာကောင်စီဥပဒေနဲ့ပတ်သက်လို့เนาะဒီဆွေးနွေးပွဲမှာကျွန်တော်တင်ပြချင်တာတွေအခုတင်ပြมาဖြစ်ပါတယ်ပထမဆုံးကျွန်တော်မိတ်ဆက်ချင်တာကတော့ဒီမြန်မာနိုင်ငံအင်ဂျင်နီယာကောင်စီကိုအစအတည်းကကျွန်တော်တိုက်ခိုက်ဖို့လဲကျွန်တော်ရွေချက်မရှိခဲ့ဘူးเนาะသူတို့ကဘာမှလည်းကျွန်တော်မသိဘူး2012ကြာတော့ဗမာပြည်ကိုခဏပြန်လာတော့မှကျွန်တော်ညီရနေပြီအဲ့တော့သူကတော့ပြည်ဖြေဖို့ကလုပ်နေတာဗောလေအဲ့တော့ MB မြန်မာဘုတ်အင်ဂျင်နီယာဆိုတာရှိတယ်အဲ့ဒီမှာဘာပြောလဲဆိုတော့เนาะဟို ASEAN recognition ရဗမာအင်ဂျင်နီယာတွေကလည်းနိုင်ငံခြားကိုသွားလို့ရမယ်နိုင်ငံခြားအင်ဂျင်နီယာလည်းဗမာပြည်ပြန်လို့ရမယ်ဒါကြောင့်မလို့ PE တွေဖြစ်လာဖို့လိုတယ် professional engineer တွေဖြစ်လာဖို့အဲ့လိုဖြစ်လာဖို့အတွက်အဲ့တော့ကမြန်မာဘုတ်အင်ဂျင်နီယာเนาะဦးစားမြင့်တို့တို့ကနေပြီး UC လုပ်နေတယ်တို့ကနေပြီးတော့မှเนาะဒီဗမာဘုတ်အင်ဂျင်နီယာမှာ PE CC နီးလန်းတွေကိုเนาะတင်ပြနေတယ်အဲ့ဒါကျွန်တော်တွေ့တယ်တော့လိုရတဲ့စံပွဲဆင့်မယ်ဆိုတာလည်းပါတယ်စံပွဲရတော့လောဆယ်မဆစ်သေးဘူးပေါ့လေနောက်တတ်မှတ်တဲ့အချိန်မှာစစ်မယ်ဆိုတဲ့အချက်ပါတယ်အဲ့တော့နှိုင်းရှင်လိုက်တယ်ဆိုတော့ပထမဆုံးကျွန်တော်မြင်ခဲ့ရတာကတော့နော်ဗမာအင်ဂျင်နီယာတွေကလည်းနိုင်ငံခြားကိုသွားလို့ရမယ်နိုင်ငံခြားအင်ဂျင်နီယာတွေဗမာပြည်ပြန်လို့ရမယ်နိုင်ငံတကာမှလည်းထို့အတူပဲလုပ်နေကြတာပဲအဲ့တော့လာတိတ်မဆိုးဘူးလို့ကျွန်တော်ကယူဆတယ်ဒါမှမဟုတ်ကျွန်တော်အစားလည်းအဲ့ဒီ PE အဲ့တော့ဆိုမြန်မာဘုတ်အင်ဂျင်နီယာမှာစောင့်ရနေတဲ့လူတွေကိုကျွန်တော်ဆက်သွယ်ပြီးတော့လိုအပ်တဲ့အကူအညီတွေကျွန်တော်ပေးပါတယ်ကျွန်တော် knowledge တွေကျွန်တော်ဗဟုသုတတွေကျွန်တော်ဖြန့်ဝေပေးတယ်အဲ့တော့ဒီဗမာဘုတ်မြန်မာဘုတ်အင်ဂျင်နီယာကိုစဖွဲ့ခဲ့တဲ့ UAE ချက်က ASEAN Mutual Recognition ရနော်မြန်မာနိုင်ငံကကျွမ်းကျင်တဲ့အင်ဂျင်နီယာတွေနိုင်ငံခြားကိုသွားလို့ဖို့နိုင်ငံခြားကလည်းဗမာပြည်ပြန်လို့ဖို့ဒါကို UAE ခဲ့တာတော့အဲ့ဒါနဲ့တင်ဆိုရင်တော့ဒါတိတ်မဆိုးဘူးပေါ့ဘာဖြစ်လို့လဲဆိုတော့ Professional Engineer ပဲ Project ကိုကိုင်မဲ့သူတွေပဲနော်ဒီ Professional Engineer License ကိုယူဖို့လိုတယ်ဒါလည်းနိုင်ငံတကာမှာလည်းထို့အတူပဲ Singapore မှာဆိုရင် Singapore PE သည်ဒီ Project တွေကိုသူကလက်မှတ်ထိုးခွင့်ရှိတယ်သူက professional engineer အနေနဲ့လုပ်ခွင့်ရှိတယ်။အဲထို့အတူပဲအမေရိကန်တို့ Australia တို့မှာလည်းထို့အတူပဲဒီ project ကြီးတွေမှာတော့တာဝန်ခံတဲ့လူကဆိုရင်ဒါ PE ဖြစ်ရမယ်။ဒါ PE ကဒီ project ကြီးတွေကိုလက်မှတ်ထိုးတယ်။ဟောဒီလိုထိုးဖို့အတွက်လိုအပ်တဲ့စီစဉ်မှုတွေပြုလုပ်တယ်။အမေရိကန်မှာဆိုရင်တော့စံပွဲတွေစစ်တယ် Australia မှာကြတော့စံပွဲတော့မလိုဘူး။ဒါပေမဲ့ engineering competency demonstration report ဆိုတာရေးရတယ်။ကျွန်တော်ကိုယ်တိုင်နဲ့ Australia နိုင်ငံ Queensland ပြည်နယ်မှာတော့ professional engineer ရထားတဲ့လူတယောက်ပါ။နော်။အဲ့တော့professional engineer design လက်မှတ်ထိုးတဲ့လူလာရင်းဦးစီးလုပ်တဲ့လူလာရင်းဒါ PE license လိုတယ်ဒါပေမဲ့เนาะရှင်းမြ engineer အကုန်လုံးဘာမှလုပ်မရအောင်တော့တားဆီးထားဖို့မရှိဘူးเนาะဖွဲ့ရလာတဲ့ engineer သည်လုပ်ခွင့်ရှိတယ်အလုပ်လုပ်လို့ရတယ်ဒါပေမဲ့ तू က design အကြီးအကျယ်တွေကိုလက်မှတ်ထိုးခွင့်မရှိဘူးဒါ PE အောက်မှာလုပ်ရမယ်เนาะလုပ်ငန်းလေးတွေဆိုလုပ်လို့ရတယ် तू supervise လုပ်လို့ရတယ်လုပ်ခွင့်ကြီးအများကြီးရှိတယ်เนาะ project အကြီးတွေကိုကင်တဲ့လူပဲနော် professional engineer အနေနဲ့ design လုပ်ဖို့လိုတာဆံပွဲဖြေဖို့လိုတာကျန်တဲ့ engineer တွေသည်သူ့အဆင့်နဲ့သူလုပ်ခွင့်ရှိတယ်ထို့အတူပဲ technician တွေကျွမ်းကျင်မှုသမားတွေသူတို့လည်းလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတယ်နော် Singapore မှာရှိတဲ့ resident engineer တို့ resident technical officer တို့ဟာအဲ့ဒီအလုပ်တွေကိုဖွဲ့ရတဲ့လူတွေရှောက်လို့ရတယ် diploma ရတဲ့လူတွေကိုလည်းနော်ဒီ license တတ်မှတ်တဲ့နော်အရေးချင်းရှိရင်ဒါရှောက်ခွင့်ရှိတယ်လုပ်ခွင့်ရှိတယ်ဒါပေမဲ့ဒီ professional engineer တယောက်ဖြစ်ဖို့အတွက်နော်ဗမာပြည်မှာအခုချမှတ်တယ်လို့နော် apprentice ကဘယ်နှစ်နှစ်ယူရမယ်နော် baby ရောက်မှတော့ဘယ်နှစ်နှစ်အလုပ်လုပ်ရမယ်ဒီလိုတတ်မှတ်ချက်မရှိဘူးရှင်းမြအလုပ်တွေအကုန်လုံးကိုလည်းပဲဒီ license ရှိမှဒီအဆင့်လုပ်လို့ရမယ်ဒီအဆင့်ရှိမှဒါလုပ်လို့ရမယ်ဆိုတော့ကန့်သတ်ချက်တွေမရှိဘူးမရှိဘဲနဲ့ဒီ professional engineer level တစ်ခုပဲလုပ်ခွင့်ရှိတယ်ဆိုတဲ့အတွက်နော်အဲ့ဒီ level professional engineer အကြီးလုပ်ငန်းကြီးကိုဦးစီးမဲ့လုပ်မဲ့လူပဲ professional engineer license လိုတဲ့အတွက်နော်သူတို့နိုင်ငံတွေမှာဘာပြဿနာမှမရှိဘူး။ Australia မှာလည်း PE law ဆိုတာဒီမှာ public ကဘာမှပြဿနာမရှိဘူး။ဒီမှာရှိတဲ့ Australian engineer လည်းကျေနပ်နေတာပဲ။ American တို့ Singapore တို့လည်းထို့အတူပဲ။အဲ့တော့ကျွန်တော်အနေနဲ့ပြောချင်ရတာကခင်ဗျားတို့နိုင်ငံတကာကိုအပြိမှပြုဖို့ဗမာ engineer တွေနိုင်ငံခြားသွားလို့ဖို့နော် project အကြီးဒီမှာကင်ဖို့ PE license လုပ်တယ်။ဒါတော့ကျွန်တော်မကန့်ကွက်ဘူး။ကျွန်တော်ကန့်ကွက်ချင်တဲ့အချက်ကဗမာပြည်မှာဒီ engineering council law ဆိုတာထွက်လာပြီးတော့เนาะဖွဲ့ရတဲ့ engineer နဲ့တကွတခြား engineer တွေကျွမ်းကျင်ရှိတာတွေမရှိတာတွေဘာမှလုပ်လို့မရအောင်တားဆီးနေတဲ့ဒီဥပဒေကြောင့်ကျွန်တော်ပြောมาဖြစ်တယ်အဲ့ဒီဥပဒေကြောင့်လည်းပဲဒီ professional engineer เนาะမြန်မာ engineering council law ਆ စထွက်လာကြတယ်ရတယ်အမတန်ဆဲခံရတဲ့ law ဖြစ်တယ်နောက်တစ်ချက်ကလည်းကျွန်တော်2015ခုမှာနော်မြန်မာ engineering society မှာ accreditation နဲ့ပတ်သက်လို့သင်တန်းပေးခဲ့တယ်အဲ့တော့ကတော့နော်ဒီလိုပြောလို့ပူပေါင်းလုပ်ရင်လည်းတခုခုပြပြောင်းလဲမလားဆိုရင်ပြောလို့ရတယ်န เนาะจนเราลาตีนตั้งไปเกดิโกซี่เนี่ยกูลาล่ะเนาะออซี่อ่ะนี่เลียนเปียแล้วมากูอ่ะกูลาล่ะบาปัดสามแล้วจนอยู่ล่ะหมดไอ้ตรงว่า MBC อ่ะเนาะองค์กระดาดรชาดีตั้งลูกเนาะที่ MBS กับลูกเลยจนเนี่ยอะดูป้องพี่တော့เนาะตีนตั้งปู่ชะจ๋าเลยไอ้มาดรชาดีตั้งပြောတဲ့စကားတစ်ခုจนမှတ်မိတယ်ไอ้မြန်မာ professional engineer เนาะမြန်မာ engineering council law ထုတ်ဖို့ဟိုအတွက် MBS မှာနော်အစီအဝေး65ချိန်လုတ်ခဲ့တယ်လို့ဆိုတယ်အဲ့တော့ဒီဥပဒေကိုစပြီးတော့အကောင့်ထဲဖို့နော်မူကျန်းရေးဆွဲကလေးကနော်သူတို့အချင်းချင်းပဲတော်တော်အကြေးလဲနော်ဆွေးနွေးပြီးတော့မှနော်အတော်လုတ်ယူပါလေနော်ဘာလို့ဘာဖြစ်လို့လဲဆိုတော့အစီအဝေး65ချိန်ကျင်းပပြီးတော့မှဒီဥပဒေကျမ်းကထွက်လာတယ်ဆိုရင်အဲ့ဒီဟာစရေးကလေးကလည်းတော်တော်ပြဿနာရှိတဲ့ဥပဒေကျမ်းဖြစ်တယ်နော်သူတို့စာပြီးတော့ပြည်သူကိုမချပြခင်အင်ဂျင်နီယာတို့ကိုမပြခင်ပါကလေးကလည်းဒီဥပဒေကျမ်းကတော့တော်တော်အကြီးကြီးလေးဆွေးနွေးပြီးမှထွက်လာရတဲ့ဥပဒေကျမ်းဖြစ်တယ်။အဲထွက်လာပြန်တော့လေအမတန်အောင်ဒုက္ခများတဲ့ဥပဒေကျမ်းပြန်ဖြစ်တယ်။ဘာလဲဆိုတော့ကျွန်တော်တို့နော်နိုင်ငံခြားမှာအလုပ်လုပ်နေတဲ့မြန်မာအင်ဂျင်နီယာတွေပေါ့လေကျွန်တော်တို့က MEC ကိုလည်းကျွန်တော်ကဆဲဖို့ကျွန်တော်ရည်ရွယ်ချက်မရှိခဲ့ဘူး။ဗမာနိုင်ငံကိုလည်းကျွန်တော်တို့ကစန့်ကျင်ဖို့ရည်ရွယ်ချက်မရှိခဲ့ဘူး။ကျွန်တော်တို့နိုင်ငံခြားကိုနော်ကိုလှုပ်အားနဲ့ကိုလှုပ်တယ်ရရှိလာတဲ့ဝင်ငွေကိုကျွန်တော်တို့မှန်မှန်ကန်ကန်ထမ်းဆောင်တယ်။ဒီကြားထဲမှာနိုင်ငံခြားနိုင်ငံခြားသားခံလိုက်တဲ့လူတွေရှိတယ်။ရှိတော့ညာလည်းပဲကျွန်တော်တို့အနေနဲ့အင်ဂျင်နီယာအများစုအနေနဲ့ရာဆိုရင်ကျွန်တော်တို့ကဗမာပြည်ကနေပြီးတော့နော်တရားဝင်ကျွန်တော်တို့ထွက်လာတယ်။နီးမှလမ်းမှနဲ့ထွက်လာတယ်။ထို့အတူပဲမြန်မာနိုင်ငံရဲ့ပတ်သက်တဲ့အခွန်လည်းကျွန်တော်တို့ကကြေပြေပြုံပြုံထမ်းဆောင်တယ်။နော်အဲ့ဒီလိုထမ်းဆောင်တဲ့ဒီအင်ဂျင်နီယာတွေသည်ဗမာနိုင်ငံကိုကျွန်တော်ကမချစ်လို့မဟုတ်ဘူးဗမာနိုင်ငံမှာလုတ်လို့မရလို့ကျွန်တော်ထွက်လာခဲ့ရလားအဲ့တော့ဒီလိုထွက်လာတဲ့လူတွေအနေနဲ့အခုလို့ဗမာနိုင်ငံမှာနော်ဒီမိုကရေစီပြည်ပြင်ပြောင်းလဲတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကလည်းကျွန်တော်တို့လုတ်အောင်ပေးခြင်းတယ်အဲ့တော့ဒါပေမဲ့ဘလို့ဖြစ်လဲဆိုတော့နော်ဒီလိုမြန်မာအစိုးရတွေနော်အမေတောင်ဆန်းဒေါ်အောင်ဆန်းစုကြည်တို့ကနေပြီးတော့ဗမာပြည်ကိုပြန်လာပါဝိုင်းပြီးကူပါလုတ်ပါပြောလို့ကျွန်တော်တို့ကနေပြီးဒါကိုကျွန်တော်ကမှတ်ထားတယ်ကျွန်တော်တို့လုတ်ခြင်းတယ်ဒါပေမဲ့အခုခင်ဗျားတို့ထွက်လာတဲ့ဒီမြန်မာအင်ဂျင်နီယာလေးကောင်ဆယ်လောသည်เนาะရှိသမျှပြည်ပရောက်နေတဲ့မြန်မာအင်ဂျင်နီယာလေးအကုန်လုံးကိုလည်းပဲဘာမှပြန်လာလို့လုပ်လို့မရအောင်တားဆီးမှုဖြစ်တဲ့အပြင်เนาะဗမာပြည်မှာရှိတဲ့အင်ဂျင်နီယာတွေဖွဲ့ရတဲ့ចောင်းသားတွေသူတို့လည်းဘာမှလုပ်လို့မရအောင်တားဆီးမှုဖြစ်နေတယ်အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကဒီဥပဒေကိုကျွန်တော်တို့ကဝေဖန်ထောက်ပပြနေရတာဖြစ်တယ်เนาะဒီ MEC မှာလုပ်နေတဲ့အင်ဂျင်နီယာတွေပေါ့လေဦးစီဦးဆောင်နဲ့ဥက္ကဋ္ဌတို့အဲ့ဒီမှာပါဝင်တဲ့เนาะအခုเนาะ EC မှာပါနေတဲ့သူတွေဒေါက်တာညာမြင့်ကျော်တို့ဦးခင်မောင်ဝင်းတို့သူတို့ကเนาะကျွန်တော် GDI ဆင်းနေပဲเนาะကျွန်တော်တငယ်ချင်းတွေလည်းပါတယ် personally ကျွန်တော်တို့ကဘာမှအတိုက်ပြဿနာမရှိဘူးဘယ်သူနဲ့မှလည်းကျွန်တော်ကเนาะလူမွေးပြဿနာမဖြစ်ခဲ့ဘူးဒါပေမဲ့ပြဿနာဖြစ်နေတဲ့ချက်ဒီရက်တီမူကပြဿနာအဓိကဖြစ်နေတာခင်ဗျားတို့ရက်တီနေတဲ့ဥပဒေသည်ခင်ဗျားတို့အတွက်ကတော့ကောင်းရင်ကောင်းမယ်နော်ခင်ဗျားတို့ဝင်နေရှိလို့တော့ကောင်းရင်ကောင်းမယ်ဒါကျွန်တော်တို့အနေနဲ့ကျွန်တော်တို့မကပါဘူးเนาะဗမာပြည်မှာရှိတဲ့မြန်မာအင်ဂျင်နီယာအားလုံးအနေနဲ့ရဆိုရင်ဒီဥပဒေကမကောင်းတဲ့ဥပဒေကိုကျွန်တော်တို့ကနေပြီးတော့ဝေဖန်ဖို့ပြောဆိုဖို့ရောက်လဲပြောခွင့်မပေးဘူးဘလို့ပြောခွင့်မပေးလဲဆိုတော့ဥပမာတချို့ကျွန်တော်ပြောပြမယ်เนาะဒီဥပဒေကိုမြန်မာနိုင်ငံမှာ MBS ပါလား YDU ပါလားမသိဘူးစာပြီးချပြတော့နော်ဘယ်အင်ဂျင်နီယာတွေတက်ခွင့်ပေးတယ်အဲ့ဒီမှာနော်အဲ့တုန်းကစန့်ကျင်နေတဲ့ကိုတင်ကိုကိုတို့သူတို့အုပ်စုပေးတော့မဝင်ဘူးအခန်းထဲပေးမဝင်ဘူးဒါတစ်ချက်ပေါ့လေဒါကျွန်တော်သိရတဲ့အချက်ကနောက်ချက်ကလည်းပဲနော် MEC မှာဒေါက်တာချာစီတန်းဥက္ကဋ္ဌရယူပြီးတော့စင်ကာပူမှာစင်ကာပူသွားတယ်စင်ကာပူကအင်ဂျင်နီယာတွေကိုရှင်းပြတယ်အဲ့ဒီမှာရှင်းပြတဲ့ဟာကိုဘယ်အင်ဂျင်နီယာမဆိုးနော်လာပြီးတော့ဆွေးနွေးခွင့်မပေးဘူးရเนาะမပေးဘူးအမကျွန်တော်ကအဲ့လားထွက်လာကျွန်တော်ဝန်တာလေကျွန်တော်ဩစတြေးလျမှာလင်းပြလက်မှတ်တော်ကိုကျွန်တော်ဝယ်ပြီးစင်ကာပူသွားဖို့ကျွန်တော်ကြံ့နေဒါပေမဲ့ဘလို့ဖြစ်တယ်လဲဆိုတော့အဲ့ဒီဟာမှာဒီဆွေးနွေးပွဲကိုတက်မဲ့လူတွေကိုအွန်လိုင်းကနေပြီးစီးရင်ကောက်တယ်အဲ့ဒီကောက်တဲ့စီးရင်ကလည်းသူကသူတို့ဘလို့ရွေးလဲတော့မသိဘူးเนาะအဲ့ဒီမှာကို login လုပ်ပြီးတော့ဝင်လဲကြအောင်အဲ့ဒီစီးရင်က expire ဖြစ်သွားရောအဲ့တော့အဲ့ဒီဆွေးနွေးပွဲမှာတော့လာပြီးပြောကြတယ်ပြောကြတဲ့လူတွေကလည်းပဲဒီ MEC ရဲ့ law ကိုစန့်ကျင်တယ်အချက်တွေမပါဘူးเนาะထောက်ခံတဲ့ပုံစံတွေပဲပြောပါတယ်တကယ်တကယ်မှမကျေနပ်တဲ့လူတွေတော့အများကြီးပဲအဲ့ဒီလူတွေကိုခင်ဗျားတို့ကဝင်ခွင့်တော့မပေး ပြောခွင့်တော့မပေးဘဲနဲ့နော်အကုန်လုံးပါးစပ်ပိတ်ခင်ဗျားများကိုဆွဲကျင်တယ်ဆိုတော့ခင်ဗျားကိုဆွဲခဲ့တာအော်အဲ့ဒီအချက်တရားတွေဆိုဘာမှကျွန်တော်တို့တို့ရဒါကျေနပ်ဆရာရှိတဲ့အချက်တွေမဟုတ်ဘူးနောက်တစ်ချက်ကလည်းပို့ပြီးဆိုးတာကဒီ MBC logo မှာ internet block မှာတင်းတယ်အဲ့ဒီ block မှာတင်းတဲ့လူတွေကိုဝေဖန်တဲ့လူတွေကို block လုပ်တယ်နော်စင်ပြိုင်အန်တုမဲ့လူတွေကိုမှ ban လုပ်တယ်ဒီ engineer group မှာကျွန်တော်ပါခဲ့တယ်နော်အခုကျွန်တော် ban ခံရတယ် ban ခံတော့2016တည်းရပဲဒါကြောင့်မလို့ကျွန်တော်အဖွဲ့မြန်မာ professional engineer group ဆိုပြီးကျွန်တော်ထောင်ရတာနော်အဲ့တော့သူများစန့်ကျင်မှုပြုတ်တဲ့လူမှန်တယ်မြပြောခွင့်မပေးဘဲနဲ့เนาะကိုတူဦးတဲ့ရေးဆွဲတဲ့ဥပဒေသည်ကိုတယောက်စီးပွားအတွက်ကိုကုမ္ပဏီစီးပွားအတွက်ကိုလုပ်ငန်းအတွက်ပဲเนาะလုပ်တဲ့ဆိုရင်ဒါကျွန်တော်ကန့်ကွက်မှုမရှိဘူးเนาะခင်ဗျားတို့ဆွဲတဲ့ဥပဒေခင်ဗျားတို့ကခင်ဗျားတို့ကုမ္ပဏီမှာခင်ဗျားတို့ကြိုက်တဲ့စီးကန်းချလို့ရတယ်เนาะဒါခင်ဗျားလုပ်ငန်းကျွန်တော်ဘာမှပြောစရာမလိုဒါပေမဲ့ခင်ဗျားတို့ဆွဲလိုက်တဲ့ဥပဒေသည်မြန်မာ engineer အားလုံးနဲ့သက်ဆိုင်တဲ့ဥပဒေဖြစ်တယ်အများနဲ့သက်ဆိုင်တဲ့ဥပဒေဖြစ်တယ်ဒီ engineer council เนาะออสเตรเลียလို့နိုင်ငံမျိုးတွေမှာ professional engineer ဘုတ်ရှိတယ်ကျွန်တော်ကိုယ်တိုင်ဘုတ်က professional engineer queensland မှာ member ဖြစ်နေတယ်အဲ့ဘုတ်က professional engineer queensland မှာပါဝင်เนาะ EC မှာပါရမယ်လူတွေဒီ professional engineer ဖြစ်ရမယ်လို့ဆိုတယ်ဒါမှန်တယ်ဘာပြောင်းလဲဆိုတော့ဒီဘုတ်က professional engineer queensland ဒီ australia engineer တစ်ခုလုံး queensland ပြည်နယ်တစ်ခုလုံးရဲ့ engineer လုပ်ငန်းတွေနဲ့သူကမပတ်သက်ဘူးသူမှာ UC ဥဆောင်လုပ်လို့ပီတဆုနဲ့ပဲပတ်သက်တယ်အဲဒါကြောင့်မလို့เนาะဒီပီကောင်ဆယ်ပဲဖြစ်တဲ့အတွက်ပီပါရတယ်ဆိုတာမှန်တယ်ဒါပေမဲ့ခင်ဗျားတို့မြန်မာနိုင်ငံ engineer เนาะကောင်စီမှာရှိတဲ့မြ engineer တွေစပြီးအခုမှကြောင်းပြီးလာတဲ့ engineer စလို့နောက်ဆုံးပင်စင်ယူကန်လီ engineer အထိအကုန်လုံးကိုခင်ဗျားတို့ကနေပြီးတော့เนาะအုပ်စီးကျိုးကန်ချဲလဲတယ်เนาะခင်ဗျားတို့ဥပဒေသည်မြန်မာနိုင်ငံမှာရှိတဲ့လှဲနေလေအောင်ငင်းဆောင်မကြံရှိတဲ့မြတ် engineer အားလုံးနဲ့သက်ဆိုင်တဲ့ဆိုရင်ခင်ဗျားတို့အဖွဲ့အစည်းမှာ engineer အားလုံးနဲ့သက်ဆိုင်တဲ့ကိုယ်စားလှယ်တွေပါဝင်ရမယ် PE မှဖြစ်မှပါမှာတို့เนาะဘာဖြစ်မှပါမှာဆိုတာမရှိဘူးเนาะရှိတဲ့မြတ်ကိုယ်စားလှယ်အကုန်လုံးပါဝင်သင့်တယ်နောက်တစ်ချက်เนาะခင်ဗျားတို့ဆွဲထားတဲ့ဥပဒေမှာဆိုရင်เนาะဘယ်အဖွဲ့အစည်းကလူကဘယ်ရောက်ရာခိုင်လုံးပဲအစိုးရဝန်ကြီးဌာနဘယ်နှယောက်ခိုင်တော့ထင်ပေါ်ကြော်ကြတဲ့ engineer ကြီးကဘယ်နှယောက်ပါရမယ်ဆိုတာရှိတယ်အဲ့တော့ဒါကလည်းအတိတ်ပဲမရှိဘူးဘာကြောင့်လဲဆိုတော့အဲ့ဒီလူတွေအပြင်တခြားလူတွေကလည်းပဲတကယ်လက်တွေမှာလုံနေတဲ့ engineer တွေဖြစ်နေတယ်အဲ့တော့ခင်ဗျားတို့ဥပဒေဒီတနိုင်ငံလုံးနဲ့ဆက်ဆိုင်တဲ့ဥပဒေဆိုရင်เนาะတနိုင်ငံလုံးနဲ့ပြည်သူအလုံးကိုအုပ်ချုပ်မဲ့အစိုးရကိုပြည်သူအလုံးကနေပြီးတော့မဲဆန္ဒနဲ့ရွေးချယ်မှုရှိသလို engineer council သည်မြန်မာနိုင်ငံမှာရှိတဲ့ engineer အားလုံးနဲ့ပတ်သက်ဆက်ဆံတယ်ဆိုရင်လည်းပဲပတ်သက်တယ်ဆိုရင်လည်းပဲရှိတဲ့မြန်မာ engineer အားလုံးကမဲပေးပြီးတော့ရွေးချယ်ရမယ်မဲပေးပြီးရွေးချယ်တဲ့ခါမှာအဲ့ဒီမဲပေးလာတဲ့ကိုယ်စားလှယ်တွေကနေပြီးတော့မှနော်ဆွဲကျင်တဲ့ဥပဒေဆွဲအကုန်လုံးကနေပြီးပြည်သူအကုန်လုံးကနေပြီးတော့ထောက်ခံတဲ့နော် engineer အားလုံးကထောက်ခံတဲ့လက်ရှိဥပဒေကိုပဲ engineer အားလုံးကထောက်ခံလဲဆိုရင်ကျွန်တော်အခုနော်ရှက်တက်လုံးမယ်ကျွန်တော်ဘာမှပြောတော့ဘူးဒီမြန်မာ engineer ဥပဒေနဲ့ပတ်သက်လို့ဘာဖြစ်လို့လဲဆိုတော့ရှိသမျှ engineer ကိုကထောက်ခံနေပြီဗျာဘာမှကျွန်တော်တယောက်လည်းပြောစရာမလိုတော့ဘူးဟုတ်လားကျွန်တော်ဆက်မင်းကျွန်တော်စာကြီးကျွန်တော်လွတ်နေုံမယ်ဒါပေမဲ့အခုညောင်ဆွဲလိုက်တဲ့ဥပဒေက engineer အကုန်လုံးရဲ့သဘောစံတာလည်းမပါဘူးခင်ဗျားတို့ဦးစီးဦးဆောင်တဲ့လူတစုပဲရေးဆွဲတဲ့ဥပဒေဖြစ်တဲ့အတွက်ဒီအချက်ကိုတော့ကျွန်တော်တို့ကတိတိကျကျကျွန်တော်ကထောက်နော်ထောက်ပြရမှာဖြစ်တယ်နောက်တစ်ချက်နော်အဖွဲ့အစည်းတည်ဆောက်တာဒီ engineer council ဥပဒေကိုကျွန်တော်စပြီးတော့เนาะတင်ပြမယ်ဘယ်အချက်တွေရှိသလဲဆိုတော့ပထမဆုံးเนาะတွေ့တဲ့အချက်ပြည်တော်စုမြန်မာနိုင်ငံတော်အစိုးရစောက်လုပ်ရေးဝန်ကြီးဌာနအော်ဒီအဆက်ကနေဒီကလေးကစပြီးတော့လွဲနေပြီဗျာเนาะဘာကြောင့်လဲเนาะစောက်လုပ်ရေးဝန်ကြီးဌာနဒီတာဝန်ခံဝန်ကြီးဌာနဖြစ်တယ်ဒါပေမဲ့ဗမာနိုင်ငံမှာစေဘယ် engineer ပဲကြံခဲ့เนาะ electrical သမားတွေ mechanical သမားတွေအကုန်လုံးသင်ပေါ်နေနိုင်ငံခြားထွက်ကြခင်ဗျားတို့စေဘယ်ပဲကြံခဲ့ခင်ဗျားတို့တိုင်းပြည်တိဆောက်နိုင်မလားခင်ဗျားတို့မဆောက်နိုင်ဘူးเนาะ engineer ကဏ္ဍအကုန်လုံးလိုတယ်ရှက်စီသမားလိုတယ်เนาะလမ်းမဆက်ဆွဲရေးသမားလိုတယ်တည်ယူပို့ဆောင်ရေးသမားလိုတယ်ရှိတဲ့မြတ် engineer electrical mechanical စေဘယ် chemical အကုန်လုံးနဲ့เนาะလိုအပ်တယ်ညောဒါကြောင့်မလို့ဒီစောက်လို့ရင်ဝန်ကြီးဌာနတစ်ခုတည်းရတာလင်း engineer ဥပဒေကိုเนาะကြီးကြပ်ပြီးတော့ engineer council ကိုကြီးကြပ်ပြီးတော့เนาะ လောက်ကိုင်းနေတယ်ဆိုတာဆိုရင်ဒါလုံးဝအတိတ်ပဲမရှိတဲ့အချက်ဖြစ်တယ်။နော်ဒီအချက်ကကျွန်တော်စပြီးတော့ထောက်ပြတဲ့အချက်။နောက်တစ်ချက်ကလည်းပဲနော်ဒါကတော့ကျွန်တော်အခုနီးဥပဒေကိုပြောနေတာပါလေ။ပထမဆုံးဥပဒေကိုစပြီးတော့ပြောမယ်ဆိုရင်နော်ဒီနီးဥပဒေမှာအင်ဂျင်နီယာကောင်စီနဲ့ပတ်သက်လို့ဘယ်အချက်လေးရှိနေလဲဆိုတော့နော်ဒီမှာဆိုရင်ဆက်ပြီးတော့သွားမယ်။အုပ်ချုပ်တဲ့လူတွေပေါ့လေ။အုပ်ချုပ်တဲ့လူတွေ။အုပ်ချုပ်တဲ့လူတွေဆက်မှာနော်ကောင်စီရဲ့နာယကအဖွဲ့ဆိုတာလည်းလာတယ်ဗျ။နော်။အင်ဂျင်နီယာကောင်စီဖွဲ့စည်းဖို့ကောင်စီနာယကဖွဲ့ဖွဲ့စည်းရင်စောက်လို့ရေးဝန်ကြီးဌာနသည်အင်ဂျင်နီယာလုပ်ငန်းနဲ့သက်ဆိုင်သည့်ပြည်လောင်စုဝန်ကြီးဌာနများအစိုးရမဟုတ်တော့အဖွဲ့အစည်းများနှင့်ပြည်ပမှတင့်လျော်သောဝါရင်အင်ဂျင်နီယာများစုစုပေါင်း9ဦးပါဝင်သောကောင်စီ၏နာယကအဖွဲ့ကိုဖွဲ့စည်းရမည်။နော်။ဒီအချက်ဒါဆက်ဆိုင်အင်ဂျင်နီယာကောင်စီဖွဲ့စည်းပုံမှာဆက်ဆိုင်ဖော်ပြလာတဲ့နော်ဒီ clause ပေါ့လေ။အဲ့တော့နိုင်ငံတကာမှာဒီနာယကဆိုတာဆိုရင်เนาะဒါနာယကဆိုတော့ patron လို့လည်းခေါ်တာပေါ့เนาะဒါအဖွဲ့အစည်းတွေကိုကြီးကြပ်ပြီးတော့အဖွဲ့အစည်းတိုင်းဥเนาะဥရှောင်ထားမယ်လူအော်ဆိုရမှာဆိုရင်ကျွန်တော်တို့ professional engineer အော်ဆိုရရှိတယ် engineer အော်ဆိုရရှိတယ်သူ့ရဲ့နာယကပြီးအော်ဆိုရရဲ့ဘယင်ခံ governor general เนาะအဲ့ဒါနာယကထားတယ်ထို့အထူးပဲအင်္ဂလာမှာဆိုရင်လည်းအင်္ဂလာနိုင်ငံဘယင်ကိုနာယကထားတယ်ဘာကြောင့်လဲပြည်သူအားလုံးရဲ့ဥရှောင်ဖြစ်တဲ့အတွေ့အဲ့ဒီဥရှောင်ကိုကျွန်တော်ကဥမြုပ်တဲ့အနေနဲ့အဲ့ဒီလူကိုနာယကထားတာဖြစ်တယ်ဗမာနိုင်ငံမှာပြည်သူကရွေးကောက်ထားတဲ့အစိုးရလည်းရှိနေပြီเนาะအဲ့ဒီအစိုးရရဲ့ဥစည်းဥဆောင်ဖြစ်တဲ့သမ္မတကိုဘာဖြစ်လို့နာယကမထားသလဲအဲ့ဒါကျွန်တော်မေးချင်တယ်ဘာဖြစ်လို့အဲ့ဒီကောင်စီရဲ့နာယကအဖွဲ့ကိုတခြားလူတွေကိုရွေးရမလဲဘာဖြစ်လို့เนาะနာယကမထားသလဲတကယ်ဆိုရင်တော့နာယကဆိုတာကဒါဦးစီးဦးဆောင်မို့ပဲသူကဘာမှပတ်သက်တာမဟုတ်ဘူးပတ်သက်ပြီးအချိန်မြလုပ်ငန်းအကုန်လုံးเนาะလက်မှတ်ထိုးတာတွေရေးဆွဲတာတွေဘလူကိုခန့်ဘလူကိုဖြုတ်ဒါတွေကိုဘာမှလုပ်တာမဟုတ်ဘူးသူကအထက်ကပဲသူကနေတယ်သူကเนาะ ceremony ရှိရင်သူလာမယ်ဒါနာယကရဲ့တာဝန်ဒါပေမဲ့ခင်ဗျားတို့နာယကအဖွဲ့ရဲ့တာဝန်ကဘာလဲဆိုရင်ဤဥပဒေပါကောင်စီလုပ်ငန်းများကိုအောင်းမြောင်းအကောင့်ထဲပေါ်နိုင်ရလိုအပ်သည့်လမ်းညွှန်မှုအကြံပြုမှုများပြုလုပ်ခြင်းကောင်စီဥပဒေများနဲ့အညီဆောင်ရွက်မှုရှိသည်မရှိသည်ဆောင်ရွက်နိုင်မှုရှိသည်မရှိသည်ကိုစောင့်ကြည့်ထိန်းချုပ်ခြင်း